မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်နှိပ်စက်မှုတွေဇက်တိုက်ရှိနေတာကြောင့်စစ်တပ်ပေါ်ဆွစ်ဇာလန်နိုင်ငံကဒီကနေ့ဇူလိုင်လ1ရက်နေ့မှာအရေးယူတန်ခတ်မှုအသစ်တွေထပ်ပြီးချလိုက်ပါတယ်။နိုင်ငံတော်ရှင်းနေချုပ်ဝန်ကြီး5ဦးနဲ့ဒုတိယဝန်ကြီး2ဦးစုစုပေါင်း10ဦးအပေါ်မှာပြတ်မှတ်ထားအရေးယူမှုချမှတ်လိုက်တာဖြစ်ပါတယ်။အရေးယူတန်ခတ်ချင်းခံရတဲ့စီးနှံမှာပါတဲ့သူတွေကတော့စစ်ကောင်စီဝန်ကြီး5ဦးဖြစ်တဲ့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိုးထွတ်၊နေဆက်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်၊စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနနဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးဝင်းစိန်၊တဘာဝအရင်မြင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဘုံမှုကြီးခင်မောင်ကြီး၊ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးရေတပ်ဗိုလ်ချုပ်ကြီးတင်အောင်စန်းတို့ဖြစ်ကြပါတယ်။ဒီဝန်ကြီး5ဦးအပြင်နိုင်ငံတော်ရှေ့နေချုပ်ဒေါ်တီရာဦးကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်လင်းထွန်းနဲ့စစ်ကောင်စီပြောခွင့်ရပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်စောမင်းထွန်းတို့လည်းပါဝင်ပါတယ်။အခုတန်ခတ်အရေးယူခံရသူတွေဟာမြန်မာနိုင်ငံအတွင်းဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေထိခိုက်ကျက်ပြားစေတဲ့မူဝါဒတွေချမှတ်ရမှာပါဝင်ခဲ့သလိုနိုင်ငံရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်မှုကိုချိန်ချောက်တဲ့လုပ်ရက်တွေကိုလှုပ်ဆောင်နေကြောင်းဆွစ်ဇာလန်နိုင်ငံစီးပွားရေးရာဌာနအတွင်းဝန်ရုံးကဒီကနေ့ကြာသပတေးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုအရေးယူခံရတဲ့လူပုဂ္ဂိုလ်တွေအနေနဲ့ဆွစ်ဇာလန်နိုင်ငံကိုလာရောက်ခွင့်ပိတ်ပင်ခံရတာအပြင်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ခံကြရမှာဖြစ်ပါတယ်။ကျောင်းမြေရတနာနဲ့တစ်လုပ်ငန်းတွေလုပ်ကင်နေတဲ့လုပ်ငန်း၄ခုကိုလည်းဒီအရေးယူတန်ခတ်မှုတစ်ထဲမှာထည့်သွင်းထားပါတယ်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိတ်တန့်စစ်ကောင်ဆောင်ကိုဦးတို့အပြင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ကိုဆွစ်ဇာလန်ကဧပြီလအတွင်းကတန်ခတ်အရေးယူမှုတွေလည်းချမှတ်ထားခဲ့ပြီးဖြစ်ပါတယ်ရှင်။